မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးအချုပ်ခန်းတွေမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံသားအများစုပါဝင်တည်ဆုံသူ100ကျော်အထိရှိခဲ့တယ်လို့မြို့သားလူခွင့်ကော်မရှင်ရဲ့မှတ်တမ်းတွေကဖော်ပြလိုက်ပါတယ်။မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကပေးပို့တဲ့အချက်အလက်တွေပေါ်မူတည်ပြီးမြို့သားလူခွင့်ကော်မရှင်စူဟာကံကပြည်သူထားတဲ့စီရင်ခံစာကို Writers သတင်းဌာနကလက်ခံရရှိထားပြီးဒီထဲမှာယောဂအမျိုးမျိုးနဲ့ရောဘာမှမသိတဲ့အကြောင်းရင်းတွေကြောင့်ပါ2015ခုနှစ်ထဲတည်ဆုံသူ83ယောက်ရှိပြီး2016ဒီဇင်ဘာလမှာအနည်းဆုံး35ယောက်ရှိခဲ့ကြောင်းဖော်ပြထားပါတယ်။တည်ဆုံသူ118ယောက်နဲ့တဝက်ကျော်ဟာမြန်မာနိုင်ငံသားတွေဖြစ်ကြောင်းလည်းအစိုးရကမှဖော်ပြထားပါတယ်။လူမှုကြီးကြပ်ရေးချုပ်ကန့်တွေမှာတည်ဆုံသူရေအတွက်နဲ့ပတ်သက်လို့မလေးရှားနိုင်ငံမှာအရင်ကတည်းကလူသိရှင်များထုတ်ပြန်တာမျိုးမရှိခဲ့သလိုအင်းဒီဂျင်ထိုင်းနဲ့အင်ဒိုနီးရှားတွေမှာလည်းအလားတူထုတ်လို့မရှိတဲ့အတွက်တည်ဆုံမှုကတခြားနိုင်ငံတွေထက်ဆိုင်များနေသလားဆိုတာကတော့မရှင်းနေပါဘူး။ဒါပေမဲ့ဖွံ့ဖြိုးပြီးနိုင်ငံတွေထက်ဆိုင်တော့တည်ဆုံသူရေတော့ကမြန်မာနေပြီးအမေရိကန်ပြည်တော်စုမှာတော့ပြီးခဲ့တဲ့ဗန္ဒာနှစ်အတွင်းလူဝင်မှုကြီးကြပ်ရေးအချုပ်မှာတည်ဆုံသူ10ဦးရှိကြောင်းမှတ်တမ်းတွေကဖော်ပြနေပါတယ်ခင်ဗျ။